ယူကရိန်းနိုင်ငံကနေပြီးတော့ရုရှားနိုင်ငံအနောက်တောင်ပိုင်းတဲ့ကိုမြစ်ဆက်ဖြတ်ကျူးကျော်မှုကြိုးပမ်းမှုတရက်ကိုရုရှားတပ်တွေကဟန်တားနိုင်ခဲ့တယ်လို့ရုရှားဒေသတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လတွေကယူကရိန်းအနေနဲ့ရုရှားပိုင်နယ်ထဲအခြေတိုက်ခိုက်မှုတရက်လုပ်ခဲ့ပြီးဒါဟာနောက်ထပ်အခြေအနေတရက်ဖြစ်ပါတယ်။အခုတင်းဦးနေနေမှာယူကရိန်းနဲ့ရုရှားပိုင်ဘရစ်ဒေသအကြားနေဆက်ကိုလက်နက်ကန်အုပ်စုတစုကဖြတ်ကျော်မှုကြိုးစားခဲ့ပြီးတော့ခုခံမှုကြောင့်သူတို့နောက်ပြန်ဆုတ်သွားရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအလက်ဇန်ဒရီယာဘာဂိုမက်စ်ကပြောပါတယ်။တကယ်သမားတွေဟာယူကရိန်းစစ်သားတွေလားဆိုတော့ဘာဂိုမက်စ်ကရှင်းလင်းလင်းမပြောပါဘူး။တနုနေနေညနေပိုင်းမှာပဲရုရှားတပ်တွေကနေမြေတည်ငြိမ်အောင်ထိန်းချုပ်နိုင်ခဲ့ပြီလို့လည်းပြောပါရတယ်။ဒါနဲ့ပတ်သက်လို့ယူကရိန်းဘက်ကတုံ့ပြန်ပြောဆိုမှုထွက်မလာသေးပါဘူး။ပြီးခဲ့တဲ့ဩဂတ်စ်လ6ရက်နေ့ကတော့အဲ့ဒီဒေသနဲ့နေချင်းစစ်တဲ့ရုရှားပိုင်ခါရှ်ပီနယ်တဲကိုယူကရိန်းတပ်တွေအလစ်ငိုက်ထိုးစစ်ဆင်ခဲ့ပြီးတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းရုရှားပိုင်နဲ့တဲအကြီးမားဆုံးတိုက်ခိုက်ခံရမှုဖြစ်ခဲ့ပါရတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ရုရှားပိုင်ခါစပီနယ်တဲ့မြောက်ကိုရီးယားတပ်ဖွဲ့တွေတွေ့ရတယ်ဆိုပြီးတော့ယူကရိန်းထောက်လိုင်းကပြောခဲ့တာကြောင့်ရုရှားယူကရိန်းစစ်မှာဒီခါမှာယူကရိန်းရုရှားစစ်မှာမြောက်ကိုရီးယားတပ်တွေပါဝင်လာနိုင်ခြင်းအပေါ်မှာကမ္ဘာတစ်ဝှမ်းမှာဆွေးနွေးမိခင်းတွေဖြစ်ခဲ့ကြပါတယ်။